တရုတ်နိုင်ငံသားပိုင်ဖူရင်အထည်ချုပ်စက်ယုံကအထောက်ခံရတဲ့အလုတ်သမား30ကိုအလုတ်ပြန်ခံရေးဆန္ဒပြနေကြတဲ့အလုတ်သမားတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာအလုတ်သမားတွေဘက်ကစာနာကြောင်းနဲ့တရားရုံးဒါမှမဟုတ်ခုံရုံးတက်ပြီးဥပဒေနဲ့အညီဖြည့်ရှင်းနိုင်ရေးကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့မနေ့တနင်္လာနေ့ကပြောကြားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင
်။
ကြားခဲ့ရတာကတော့အထုတ်ခံလိုက်ရတဲ့အလုတ်သမားတွေကိုအလုတ်ပြန်ခံရေးရန်ကုန်တိုင်းအစိုးရရုံးရှိကိုခြိတက်ဆန္ဒပြခဲ့ကြတဲ့ဖူရင်အထည်ချုပ်စက်ယုံကအလုတ်သမားတွေရဲ့ကြွေးကြော်တောင်းဆိုသံတွေပါရန်ကုန်တိုင်းဒေသကြီးတကုံစိတ်ကမ်းမြို့နယ်စက်မှုဆောင်တက်မှရှိတဲ့တရုတ်နိုင်ငံသားပိုင်ဖူရင်အထည်ချုပ်စက်ယုံမှာဩဂုတ်လကအလုတ်သမားတမကအဖွဲ့ဝင်30ယောက်ကိုအလုတ်ကနေရုတ်တရက်ထုတ်ပစ်ခဲ့တဲ့အပေါ်အလုတ်သမားတွေမကြေမနက်ဖြစ်ပြီးအထည်ချုပ်စက်ယုံရှိတပိတ်စခန်းဖွင့်ပြီးဆန္ဒပြခဲ့ကြတာရပ်ပေါင်း80ကျော်ရှိခဲ့ပါပြီ။အလုတ်ရှင်နဲ့ညှိနှိုင်းရမှာလဲအဓိကအလုတ်သမားတွေပြန်ပြီးအလုတ်ခန့်ဖို့ကိစ္စမပြေမလည်ဖြစ်နေတယ်လို့ဆန္ဒပြအလုတ်သမားတွေကိုအညီမတိအကြမ်းဖက်သမားတွေကတန်တုပ်တွေနဲ့ဝင်ရောက်ရိုက်နှက်ခဲ့ကြပါတယ်။အခုနောက်ဆုံးရန်ကုန်တိုင်းအစိုးရအနေနဲ့ဂျားဝင်ဆောင်ရွက်ဖို့မနေ့ကအလုတ်သမားပေါင်း100ကျော်လောက်ဟာကြွေးကြော်သံတွေအော်ဟစ်ပြီးအစိုးရရုံးရှိခြိတက်ခဲ့ကြတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့လည်းတွေ့ဆုံခွင့်ရဖို့တောင်းဆိုခဲ့ကြပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်လည်းဆန္ဒပြအလုတ်သမားတွေကိုအဲ့ဒီတနင်္လာနေ့နှောင်းပိုင်းမှာပဲအစိုးရရုံးထဲဖိတ်ခေါ်ဆွေးနွေးခဲ့ပါတယ်။ဆန္ဒပြအလုတ်သမားတွေဘက်ကတော့ဖူရင်းအထည်ချုပ်ဆက်ယုံအလုတ်သမားတမကဥက္ကဋ္ဌမတ်တပ်ထားဆွေကနေအလုတ်ရှင်နဲ့ညှိနှိုင်းနေစေမပြေလည်သေးတဲ့အဓိကအချက်တွေကိုအခုလိုဆွေးနွေးပွဲမှာတင်ပြခဲ့ပါတယ
်။အခုနံပါတ်1အနေနဲ့အလုတ်ရဲ့ဆဲလီပြင်ညာစာကိုပြန်လည်လုပ်သိမ်းရမပြေလည်ဘူး။ဟုတ်။ဒီလိုချင်းနံပါတ်3ဂရိတ်ဘီပလတ်မှာအေပလတ်အထိကျွမ်းကျင်ရေးများကို4000မှစ၍1000ဒီတိုးမြင့်ပေးရန်မပြေလည်ဘူး။ရခင်ပေးမြတ်ဖြစ်သောကျွမ်းကျင်ကြီးဟာကုန်ထုတ်ကျွမ်းကျင်ကြီးကိုပြောင်းလဲခြင်းမပြုရင်အဲ့ဒီတော့ကြာတာလုံးဝမဖြစ်နိုင်ဘူး
။ထုတ်ထားတဲ့အလုပ်သမားတွေကိုပြန်ပြီးခန့်အပ်ဖို့လုံးဝမဖြစ်နိုင်ကြောင်းအထည်ချုပ်စက်ယုံပိုင်ရှင်ဘက်ကသူတို့ကိုပြောဆိုထားတဲ့အတွက်လဲဥပဒေနဲ့အညီမျှမျှတတဖြစ်အောင်ဆောင်ရွက်နိုင်ရေးတရားရုံးဒါမှမဟုတ်ခုံရုံးတက်နိုင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကကူညီမှာဖြစ်ကြောင်းတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ
်။တိုင်းပြည်ကြီးတုန်းကဥပဒေထုတ်ဆုံးလုပ်နေအောင်လဲမှာရှိဥပဒေလောက်ထောင်းလို့နဲ့ကျွန်တော်တို့ကလုပ်ပါတော့။ဆောင်းကမ်းကြီးလုပ်တဲ့နေရာတိုင်း။ဘာကြောင့်လဲဆိုတော့ဘသူ့ဘူးကူမှာပွားစားမှုလို့မရဘူး။ဥပဒေလာပဲအဆုံးဖြတ်လုပ်လို့ရတာ။နောက်မှုကြီးတက်တာကရှိတာပေါ့။ဥပဒေလောက်ထောင်းလို့ဒီအရာကခုံမာကြီးတက်ဆောင်မယ်ဆိုခုံမာကြီးကိုတက်ဆောင်တယ်။တရားရင်ရင်ဆိုင်တယ်။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်ဒီကအဆုံးသမားကြီးကိုကျွန်တော်တို့စားလိုက်။ဟိုတကယ်လို့တရားထိနေမှနိုင်တယ်မယ်။ရှိလို့ရမယ်ဘာများဆိုတော့ကျွန်တော်တို့ကစီစဉ်မယ်ဒီစီစဉ်လေးဘာကြောင့်လဲဆိုဥဒေနဲ့ညီညွတ်အောင်ကျွန်တော်လုပ်အောင်ဒါကျွန်တော်တို့ရဲ့ဟိုစီစဉ်ချက်
နိုင်ငံခြားသားတရုတ်အလုပ်ရှင်ဘက်ကနေအလုပ်သမားတမကအဖွဲ့ဝင်တွေကိုအညှိုးထားအလုပ်ထုတ်တာဖြစ်တဲ့အတွက်တရားမျှတမှုမရှိကြောင်းနဲ့ဒီအတွက်အလုပ်သမားတွေအလုပ်ပြန်ခန့်တဲ့အထိဆန္ဒပြသွားမှာဖြစ်ကြောင်းအမျိုးသမီးအလုပ်သမားတအူကဆွေးနွေးပွဲမှာပြောသွားပါတယ
်။ထုတ်ထုတ်ကရေကုန်းစဲတွေမပါဘူး။ဒါပေမဲ့သမီးတို့ရဲ့သဘောထားကသမီးတို့ကိုယ်တိုင်ဒီဆိုင်ရမှာလုပ်နေရတယ်။သမီးတို့တွေဘလို့အနေခံရတယ်၊စူပါရဘလို့အနေခံရတယ်၊ဒီလုပ်ငန်းရှင်ကဘလို့အနေခံရတယ်ဆိုတော့သမီးတို့ကိုယ်တိုင်ပဲလေ။ဒီရာ30ကျောင်းလေးသမီးတို့လုပ်ငန်းစဉ်မှာရပြန်ရလိုက်တဲ့ဖွင့်ရေးတွေပဲရလာတယ်။ဒီရာ30မရှိဘူးဆိုလို့ချင်းသူတို့ဖိနေတဲ့အချိန်သူတို့ဖိနေမှာမန်နေဂျာကိုယ်တိုင်ကပြောတာကြောက်တယ်။ဒီရာ30ရေမကောင်နောက်ထပ်သူရဲ့ဆယ်မှာအချိုးမရှိတဲ့လူဖိုးဖို့ရှိတယ်လို့ပြောသွားတယ်။ဒီရာ30ကျောင်းလုပ်ငန်းမတွေကတရားဆန်ပြီးလုပ်ငန်းရပြန်ရလိုက်တဲ့ဖွင့်ရေးတွေရခဲ့တယ်။ဒီရာ30မပါဘဲနဲ့လုပ်ငန်းစဉ်ကိုကြောင်းတဲ့ဆိုသမီးတို့ကအော်ဒီကလူချင်းတွေလက်ဆင်းလာပြီးတယ်။သမီးတို့ကိုယ်တိုင်လုပ်ငန်းစဉ်ထဲမှာလုပ်နေရဟိုကိုစုပ်ပဲပြောလို့ဆိုခံရတယ်ဥမာအလုပ်လုပ်ခြင်းနဲ့အလုပ်လုပ်ငန်းခွင့်ရမှာသူတို့ကိုလည်းငါသူ့အကြီးကရာနေမှာသူ့ဘက်ကတောင်းဘူးတောင်းလို့ခံဘူးလုံးဝမရှိဒီလုံသမားတက်ရတာဖြည့်ရှင်းပေးလို့လာပဲသမီးတို့ကဒီခွင့်ရတွေရခဲ့တာ
ဖူရင်းအထည်ချုပ်စက်ယုံပိုင်ရှင်တွေဘက်ကတော့သူတို့အနေနဲ့အလုပ်ခက်တဲ့စီးနှင်းစီးကန်းတွေကိုချိုးဖောက်ခဲ့ကြောင်းဝန်ခံခဲ့တယ်လို့အလုပ်သမားတွေကိုအလုပ်ပြန်ခန့်တော့မှာမဟုတ်တဲ့အတွက်လေအရေးယူတာကိုခံဖို့အဆင်သင့်ဖြစ်ကြောင်းပြောဆိုထားတာပါဒါနဲ့ပတ်သက်လို့အလုပ်သမားရေးဆောင်ရွက်ပေးနေတဲ့ Social Democrat ညီညွတ်ရေးတပ်ဦးကကိုကျော်ကိုကိုက VOE ကိုအခုလိုပြောပါတယ
်လက်လက်စစ်တပ်ကတော်ရီစာပေကိုချိုးဖောက်တာဖြစ်ပြီးလက်လက်ထိုးတဲ့နေရာမှာအလုပ်ရှင်ကိုချိုးတာမဟုတ်ဘူးဒီမှာနိုင်ငံသား အဲ့လိုလုပ်ငန်းစီရင်ပြီးရင်လည်းမန်နေဂျာကထိုးလာတာဖြစ်တဲ့အတွက်အဲ့လိုမန်နေဂျာတောင်းရင်ခံပြီးတော့စီအားဆွဲတာကိုရေးဆိုင်ရမယ်။အဲ့လိုရေးဆိုင်လို့မရပါဘူး။ဒီစီစီစာချုပ်ကိုချိုးဖောက်တဲ့ပြည်မှုကအလုံးစုံစစ်တမ်းသုံးလာတဲ့စက္ကန့်ပါဖြစ်တယ်။ဒါကြောင့်မို့လို့အမှန်တမ်းကတက်တာပါပေါ့နော်။ဒီပကံတံခိုးရှင်လည်းဟိုမျိုးရယ်ဟိုထောက်ခံရှင်လည်းသုံးလာ။ဒါမျိုးတွေကဒီဆိုင်ရည်လေး
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိန်းကတော့အလုတ်သမားတွေနဲ့တရုတ်နိုင်ငံသားအလုတ်ရှင်ကြားဒီကနေ့အင်္ဂါနေ့မှာပြန်ပြီးညှိနှိုင်းဆွေးနွေးဖို့စီစဉ်ပေးမှာဖြစ်တယ်လို့နောက်ဆုံးတုံ့ပြန်ပြောကြားခဲ့ပြီးဆန္ဒပြအလုတ်သမားတွေကိုသူတို့အထယ်ချုပ်စက်ယုံရှိက The Base ခန်းစီကိုဘက်စကားတွေနဲ့ပြန်နိုင်အောင်စီစဉ်ပေးခဲ့ပါတယ်ရှင်။